โอเคดาตามีอยู่ครับဒီကျမ်းမာရေးစောင့်ရှောက်မှုအတွက်ဒီခေတ်ကြီးမှာဒီနေထိုင်စားသောက်ပုံတွေပုံမှန်အရေးပါလာတဲ့နေရာမှာကျွန်တော်တို့ဆိုရိုးရတယ်ဆိုရင်အသွားမတော်တလန်းအစားမတော်တလုတ်ဆိုပြီးတော့ပြောလို့ရှိခဲ့ပါတယ်ဆရာအဲ့ဒီခါကျတော့ဆရာရင်အခုဘက်မှာဒီကျမ်းမာရေးအတွက်ပေါ့နော်အစားမတော်တလုတ်မဖြစ်ရလေအောင်ဒီအစားအစာနဲ့ပတ်သက်ပြီးတော့အဓိကစားတင်တာတွေစားရအောင်ဒီဆောင်ရွက်ဆောင်ရွက်နေကိုဆရာရင်အဓိကထားပြီးတော့ပြောပြပေးပါလား
ဟုတ်ပါတယ်ခင်ဗျာကိုယ့်ရဲ့ရှင်သန်ကြီးထွားဖို့ပေါ့နော်ကျွန်တော်တို့အစာအဟာရအောင်လည်းပြီးဝဲနေရာတယ်အဲ့ဒီနေရာမှာကိုမစားတတ်လို့ရှင်ခုနဆရာပြောသလိုပဲစားမတော်တလုတ်ပေါ့နော်တလုတ်ကနေဒုက္ခပေးသွားနိုင်တာပေါ့နော်အဲ့လိုပြောပြမိလဲတစ်ချိန်မှာအစာကိုဆေးလို့တော့အများအားဖြင့်ယူဆိုင်ပြီးတော့စားနိုင်မယ်ဆိုလို့ရှင်ဒါကျန်းမာရေးကြီးရပေါ့နော်ဒီကလေးလေးတွေပေါ့မွေးလာတယ်ပြီးရင်တို့ကိုကျွန်တော်ရောစားပြီးတော့ကျွန်တော်တို့အားထားရတာပေါ့နော်အဲ့တော့ပထမ6လဆိုလို့ရှင်တော့ပြီးရင်တို့ကအားလုံးအတွက်လုံလောက်တော့ရေတောင်တော့ဆရာမလို့ဒီမှာအာဟာရတွေအခုပြည့်သွားတယ်ဒီဒါပေမဲ့ဒီကျွန်တော်6လကျော်တော့ဖြစ်ဆက်စာလေးစကြွေးရတယ်အဲ့ဒီမှာမကြွေးတတ်တာရှိတယ်မကြွေးနိုင်တာရှိတယ်မကြွေးတတ်တာကများတာပေါ့လူတွေကခလေးကိုစီနဲ့စားလေးပဲခွန်ရမယ်ဆိုတဲ့ယူစာလေးတွေကျုပ်ပဲဥထည့်လို့ရှင်တန်ထားတယ်ငားတွေထည့်လို့ရှင်တန်ထားတယ်ရွေချက်နဲ့အဲ့တော့ကျွန်တော်တို့တော်တော်များများပါပါပြီးမှာမားတဲ့ယောက်ခလေးဆိုလို့ရှင်မကြွေးတတ်တဲ့အတွက်ကြောင့်ခလေး3ယောက်မှာ1ယောက်ကအာဟာရချို့တယ်အဲ့ကျွန်တော်သွားတွေ့ရတာ
ဟုတ်ကဲ့ဆရာကြီးအဲ့ဒီခါကျတော့ဆရာကြီးအဓိကဒီစားတဲ့အစားအစာတွေကိုရှင်းပြပေးပါလားဆရာကြီးအာဟာရပြည့်အောင်တို့လေ
အာဟာရပြည့်ဝအတွက်ကျွန်တော်အစာအုပ်စုကြီးပေါ့နော်ရှိတာပေါ့အနည်းဆုံးကျွန်တော်အုပ်စု4ခုထားတယ်ပထမအုပ်စုကတော့ကစီတက်လို့ခေါ်တဲ့ကာဘိုဟိုက်ဒရိတ်ပေါ့နော်စံကြုံပြောင်းနဲ့ထွက်တဲ့အာဟာရပေါ့နော်ဒုတိယတစ်ခုကပရိုတင်းပေါ့နော်အသားတက်လို့ခေါ်တယ်အသားငါကျုပ်ဘဲဥပါနေပြီးတော့ဘဲအမျိုးမျိုးပေါ့နော်မြေဘဲအစာပေါ့နောက်တစ်ခုကမှစီတက်ပေါ့နော်အစီဆိုတာကတော့အသားတွေပါလဲပါပြီးသားမြေပဲနှမ်းပေါ့နော်စီထွက်တဲ့ဟာလေးငါပေါ့နော်ဟိုအဓိကကကာဘိုဟိုက်ဒရိတ်ကဖက်ကပရိုတင်းရဲ့သုံးခုကျွန်တော်မျှအောင်စားမှာပေါ့နောက်တော့မှနောက်တစ်ခုကျွန်တော်တို့ထပ်ပြီးထည့်ထားတာကဗီတာမင်ဓာတ်လို့ခေါ်တဲ့သက်ဆောင်ဓာတ်ပေါ့နော်သက်ဆောင်ဓာတ်ဆိုတာဗီတာမင်ချို့တဲ့ယောဂဖြစ်မယ်ဗီတာမင်တွေလွန်ကင်းရင်လည်းယောဂဖြစ်မယ်အဲ့ဒီတော့ဗီတာမင်ဓာတ်ကိုကျွန်တော်ဖြည့်ဆွတ်တဲ့နေရာအနည်းငယ်စားသုံးပေးရတာပေါ့ပြီးမှဗီတာမင်ဓာတ်မှာအပြီးအရွက်နဲ့အင်းဒီအင်းရွက်တွေပေါ့နော်ဒါတွေများပို့အကုန်လုံးပါပါပေါ့ဒါတွေအကုန်လုံးဟာကျွန်တော်ပတ်ဝန်းကျင်မှာရှိတဲ့စားစာတွေမှာအကုန်လုံးပါပြီးသားအဲ့တော့မျှတာလည်းအစားအစာပေါ့ balance diet ဆိုတာကတစ်နေ့တိုင်းတစ်မျိုးတည်းအကုန်လုံးစားရမယ်လို့ဆိုတော့တစ်ပတ်အတွင်းမှာညတာမယ်ပထမတစ်နေ့မှာငါးဟင်းစားလိုက်မယ်နောက်နေ့မှာကျွန်တော်ကြက်စားဟင်းစားမယ်နောက်နေ့မှာပဲစားမယ်အဲ့လိုမျိုးပေါ့ကျွန်တော်တို့အဲ့ဒီအချိန်မှာသီးရွက်ကလည်းပါသွားမယ်မျှတာပါမယ်ပေါ့နော်နေ့စဉ်နေ့စဉ်ကျွန်တော်တို့ပြည့်ပြည့်ဝဝစားနိုင်အကောင်းဆုံးပဲဒါပေမဲ့ဓာတ်တွေကိုလွန်ပြောင်းစားလို့လည်းမရဘူးအဲ့တော့ကျွန်တော်အဓိကကပမာတွေစားလို့ရှိရင်ကလေးငယ်တွေကိုစံနဲ့စီလေးနဲ့ပဲဖြည်းပြီးတော့တော့ကြာလာတဲ့ကလူစားမှားရည်အများကြီးရှိတယ်။ခုနပြောတဲ့ငါစားလို့ရှိရင်တန်ထားမယ်၊ကျုပ်ရည်စားလို့ရှိရင်အဲဒါကြီးပွားမယ်၊နွားလို့တောင်းရင်ဝမ်းသွားမယ်။အဲအဲ့လိုမျိုးကြီးယူစားတွေကြောင့်ကျွန်တော်ကလေးတွေကျွန်တော်များမချွေးရတာ။ဟိုတော်တော်များများပမာတွေကတော့ကြီးလက်လူသူရန်သားဆိုသိပါရဲ့ကျွန်တော်တို့စရာအများအားစားတယ်ဒါကျွန်တော်တို့ဗီတာမင်ဓာတ်တွေလုံလောက်လောက်ပါပြီးသားပေါ့နော်။ဒါပေမဲ့တို့စရာရွေးစားနေလို့မရဘူး။ငပီလေးထည့်နေတော့ငားပါမယ်ပေါ့နော်။အဲအဲ့လိုမျိုးပေါ့နော်။ဒါပေမဲ့ဓာတ်တွေကိုလုံပြောင်းစားလို့လည်းမရဘူး။ကျွန်တော်တို့ပမာတော်တော်များများကညနေနာတွေကိုအများစားတယ်ငါနာရီစားလာတဲ့ခါကျတော့သူဒီမှာရေရှိကြာလာတဲ့ခါကျတော့စူရီယန်တက်တွေကိုခန္ဓာထဲမှာစုပြီးတော့ဖော်တွတ်တာဒါသွေးရောယောဂါရှိတာတွေရှိတယ်အဲ့တော့တကယ်လို့ဒါကျွန်တော်ခုနပြောသလိုပေါ့ဒီ balance diet လို့ခေါ်တဲ့မျှတာတဲ့အစာအစာတွေစားမယ်ဆိုလို့ရှိရင်အဝလုံးလေယောဂါတွေမဖြစ်ဘူးနှလုံးယောဂါမဖြစ်နိုင်ဘူးစီးချိုသွေးချိုယောဂါတွေမဖြစ်နိုင်ဘူးသွေးဒုမယောဂါမဖြစ်နိုင်လီမဖြစ်နိုင်ဘူးကင်ဆာယောဂါအစာကာကွယ်နိုင်တယ်ပေါ့
ဟုတ်ကဲ့ဆရာဒီလူငယ်ဒီကလေးဘဝမှာတော့ကြီးထွားမှုအတွက်ခုနဆရာပြောတဲ့ဒီ protein diet တို့ဒီအစီအတတ်တူပါပေါ့နော်လိုအပ်တော်လည်းပဲဒီကစီတတ်ပါပေါ့ဆရာနော်အသက်ရွယ်ကြီးလာတဲ့အချိန်အသက်40နာကတ်လာတဲ့အချိန်50ဖြစ်လာတဲ့အချိန်မှာခုနအဝလွန်တာအပါဝင်ပေါ့ဆရာနဲ့ဒီကုသမဟုတ်တဲ့ဒါရရှိယောဂါတွေသွေးတူတို့နှလုံးတို့ဆီချိုတို့အဲ့ဒါတွေမဖြစ်လာအောင်တွေ့ဆရာရဲ့ဘလိုမျိုးစားတယ်လဲ
ဒီနေ့ဘာတော့ဗမာလူကသုံးတက်စားလို့ရှိတယ်ဒီသုံးတက်ကတော့ပြည့်အောင်စားရမယ်ဒါပေမဲ့တဝါတစ်ပြည့်စားဖို့မလိုဘူးအဲ့တော့အများဆုံးစားရမယ်အစားစားပြီးကျွန်တော်နေ့လည်းစားမနေ့ပိုင်းစားအောင်နည်းနည်းပဲစားပါนี่เลยเราปี้ว่าล่ะแน่นี่เราช็อตซ่าป่ะวะเนาะเออเราทําเม็ดประกันซ่าได้ต้มประกันဆိုတော့เราတော့ညားနေပြီဒါလူတယောက်ရဲ့ body weight ကိုကျွန်တော်ကဒီကိုခန္ဓာအလေးကြီးကိုထိန်းထားမှာပေါ့เนาะဒီအသက်ရွယ်40 50ရှိတဲ့လူတွေကပေါင်120မှာထိန်းထားမယ်130မှာထိန်းထားမယ်ဆိုရင်ဒါဟာအရက်ကလည်းຫນွေ3လောက်မှလောက်ရှိမယ်ဆိုလို့ရှိရင်တော့ဒါဟာလုံးဝကျွန်တော်အဝလွန်တဲ့ယောဂါမဖြစ်နိုင်ဘူးပေါ့เนา
ะဟုတ်ကဲ့ဆရာအဲ့တော့ဒီအသက်ကြီးရင်လာတဲ့ခါမှာဒီကြီးထွားမှုအတွက်ပေါ့เนาะများပြမလို့အတော့တဲ့အတွက်ဆောင်ဖို့အတွက်ကစီဓာတ်တို့အစီဓာတ်တို့ တချို့လည်းဒီအသားရဲ့အစီလေးပေါ့ဆရာနော်ထိမ့်သိမ့်ပြီးတော့ရှော့ချဖို့လိုပေမဲ့ဟင်းသီးရွက်ကတော့ဆရာရဲ့ဒီအသီးနှံတွေကတော့နည်းနည်းစားပြီးတော့ဗိုက်တီအောင်စားလို့တော့ရတယ်ပေါ့ဆရာနော
်ရပါတယ်တို့ဆရာတပကံလုံးစားတာလို့တော့ကျွန်တော်အန္တရာယ်မရှိပါဘူးသမင်းကိုရှော့ပလိုက်ရမယ်စံကြုံပြောင်းပေါ့ဒါကကယ်လရီတွေမများစေချင်ရင်ကျွန်တော်ကစံကိုသမင်းတပကံအဝိုင်းမှာကျွန်တော်တစ်စိတ်ကိုပဲကျွန်တော်စံကိုထည့်ပါတယ်ကျန်တဲ့အိမ်နေရာတွေမှာကျန်တဲ့လေးပုံသုံးပုံမှာပါထည့်ရမယ်ဆိုချင်အသီးအနှံအသီးရွက်နဲ့ကလားသားငါးတွေထည့်ပေးပါတယ်အဲ့လိုစားခြင်းဟာကလားကျန်းမာတဲ့အစာဟာရဖြစ်ပါတယ်ဒါတော့အသက်ကြီးတဲ့လူတွေကဒီလိုမျိုးကျွန်တော်ဆင်ခြင်လာမယ်ပြီးတော့လူအလုံးတဲ့လူတွေမေးရလို့ရှိရင်ရှော့ပါတယ်ရှော့ပါတယ်ကြိုးလို့မြင်ကုလားပြောတပကံမှာသမင်းကိုသုံးနှဆုံးပြီးထည့်ရလားဆိုအဲ့ကြောင့်မကောက်ဘူးထည့်တော့အဝါမလျှော့နိုင်ဖြစ်တာနောက်ကအစီရေရှော့စားမယ်ဒီစကားကအဓိကသားအမဲစီဝက်စီပေါ့နော်ဒီလိုစီပြီးနံစီတော့စားအောင်စီပေါ့နောက်အပြီးနံများများစားပြရမယ်လို့ပြောတယ်ဒီမှာကြားတက်ပေါ့အချိုတက်တယ်ကိုတက်နေတော့ကန့်တက်ပြီးတော့စားရမယ်ပေါ့ဒါတစ်ပိုင်းပိုင်းနေသည့်အမွှားလေးတမွှားစားပြီးတော့ပြီးလေးငါးမွှားစားရမျိုးတော့ကျွန်တော်ရှောင်ရမှာပေါ့နော်ဒါဟိုကဒီကြီးလာရင်ကျွန်တော်အဝလည်းနဲ့ကြောကလေးများလာတယ်ပြီးတော့မှအငန်နဲ့ဆိုဒီယမ်ဓာတ်တွေပေါ့ဆိုဒီယမ်ဓာတ်ဆိုတာကခုနကပြောတဲ့ဆိုဒီယမ်ကလိုရိုက်ပါတယ်ဆိုဒီယမ်မိုနိုဂလူတမိတ်ဆိုတဲ့ဒီအချိုမှုန့်ပါတယ်အဲ့မှာဆိုဒီယမ်ဘိုက်ကာဘိုနိတ်ဆိုတဲ့မုတ်ဖို့ဆော်တာတွေပါတယ်ဒါမျိုးတွေကျွန်တော်ရှော့စားပြရမှာပေါ့နော်ဒါလောက်ဆိုရင်ကျွန်တော်အဝရလည်းမဖြစ်ဘူးခုနပြောတဲ့ယောဂါတွေနဲ့ကာဝယ်ပြီးသားဖြစ်သွားမယ်ပင်စားအစားပေါ့နော်အဲ့တော့အဓိကရှောင်ရမယ့်အစားအစာတွေကဓာတုဗေဒစိုးစေးတွေပစ္စည်းတွေထည့်ထားတဲ့အစားအစာတွေပေါ့နော်အခုခေတ်ကတော်တော်ရှိတာကြီးတော်များလာတယ်ပေါ့ပတ်ဝန်းကျင်မှာနောက် fast food လို့ခေါ်တဲ့ဟာတွေပေါ့နော်အလွယ်တကူပေါ့ကျော်လွန်ထားပြီးထုတ်ပိုးထားတဲ့ဟာတွေပေါ့ဗျာအဲ့ဒါတွေကိုကျွန်တော်တက်နိုင်ဆုံးဒါတွေကလူတွေကြာလို့ရှိရင်အစိတ်တောင်းတဲ့ကင်ဆာယောဂါတွေဖြစ်စေတယ်လို့ပြောတယ်အဲ့တော့လက်လက်ဆက်ဆက်အစာရည်ဓာတုပိရပစ္စည်းကင်းစင်းတဲ့စိုးစေးတွေကင်းစင်းတဲ့အစာတွေကိုကျွန်တော်တို့အဓိကစားပေးရမှာဗျာ
ဟုတ်ကဲ့ကျေးဇူးများရှင်ပါတယ်ဗျာ